ီနေ့2012ခုနှစ်အတွက်အမျိုးသမီးကမ္ဘာဖလားပေါ်လုံးပွဲမှာဂျပန်နိုင်ငံကအမေရိကန်ကိုအနိုင်ခံပြီးပိုဆွဲသွားပါတယ်တစ်ဖက်9ဂိုးစီတည်ရချခဲ့ပြီးနောက်ပနတီ9သွင်းပြီးဂျပန်နိုင်ငံကချန်ပီယံဆုစုခုသွားတာပါဒုတိယပိုင်းအပြီးမှာ9ဂိုးစီတည်ရချခဲ့ပြီးတဲ့နောက်အချိန်ပိုမှာနောက်ထပ်9ဂိုးစီထပ်မံရရှိရာကပနတီနဲ့ဆုံးဖြတ်ဖို့ဂိုးသွင်းကြရမှာတော့ဂျပန်အသင်းက3ဂိုးနဲ့အမေရိကန်အသင်းက2ဂိုးသာရခဲ့တာဖြစ်ပါတယ်တနင်္ဂနွေနေ့မှာဂျပန်အမျိုးသမီးအနိုင်ရလိုက်တဲ့အတွက်ဒါပထမဆုံးအချိန်ကမ္ဘာဖလားကိုအာရှတိုက်ခိုက်ရသွားတာလည်းဖြစ်ပါတယ်1992ခုနှစ်နဲ့1999ခုနှစ်တွေမှာအနိုင်ရခဲ့ဘူးတဲ့အမေရိကန်အတွက်ကတော့သုံးချိန်ချန်ပီယံရဘူးတဲ့ပထမဆုံးအသင်းတစ်သင်းဖြစ်ဖို့အခွင့်အလမ်းကိုလက်လွတ်သွားခဲ့ရတာပါကမ္ဘာဘောလုံးဖွဲ့ချုပ် FIFA ရဲ့ဒီနှစ်ပွဲစဉ်အတွင်းမှာတော့အမေရိကန်အသင်းကထိုက်တန်အသင်းတစ်သင်းဖြစ်နေဂျာမနီနိုင်ငံ Frankfurt ကဘောလုံးပွဲမှာအနိုင်ရမယ်လို့မျှော်လင့်ခဲ့ကြတာလည်းဖြစ်ပါတယ်အရင်တစ်ပတ်တနင်္ဂနွေနေ့မှာအမေရိကန်အသင်းကဘရာဇီးကိုအနိုင်ရပြီးဘောဒူးနေအချိုဘောလုံးပွဲမှာတော့ပြင်သစ်ကိုအနိုင်ခံပြီးနောက်ဆုံးဘောလုံးပွဲစဉ်တက်လာခဲ့တာပါအမေရိကန်အသင်းကိုအနိုင်ကစားပြီးချန်ပီယံဆုစုခုသွားတဲ့ဂျပန်အသင်းကတော့ဂျာမနီကိုနိုင်ခဲ့တယ်လို့အချိုဘောလုံးပွဲမှာတော့ဆွီဒင်ကိုအနိုင်ကစားခဲ့တာလည်းဖြစ်ပါတယ်